အာဖဂန်နစ္စတန်နဲ့မြန်မာအစ်စ်ဒွေးကြောင့်တောင်းလို့ရှိရလို့ရုရှားကတမန်ထားပြီးဒီရေအတွက်ဟာတိုးလာနေရလို့ဆိုပါတယ်အကြပ်ပကမာပြည်ဟာစီးရီးယားနဲ့အီရတ်ကတိုက်ပွဲတွေမှာအရင်းနှီးလာပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကဖက်ပြလာကြတော့ပါအာဖဂန်ဆိုင်ရာရုရှားအထူးတမန်ဇမင်ကဘူလော့ဖ်ကတာဂျီကစ္စတန်တာကမန်နစ္စတန်နိုင်ငံတွေနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်တွေမှာ IS စစ်သည်ကြော်ပြီးပို့ပြီးတော့ခေါင်းလာနေရတဲ့ပတ်သက်လို့ဆိုရင်မိတယ်လို့ပြောကြကြောင်းရုရှားသတင်းမီဒီယာတွေကကူကဖော်ပြပါတယ်။ဒါပြင်တက်ခဲ့ရေးသမားတွေနဲ့နောက်နိုင်ငံတို့ဆက်လက်နဲ့ပစ္စည်းတွေကိုအမှတ်တရစိတ်မပါတဲ့ရဟတ်ရင်တွေနဲ့ပို့ဆောင်နေကြောင်းလည်းဆွဆဲပြဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရောဂိုရောနေတိုးအဖွဲ့ဝင်ကိုအဖွဲ့ကအချင်းချင်းအကြောင်းကြားထားပေမဲ့ဘလို့တုံ့ပြန်ချက်မှမကြားဘူးလို့လည်းကာဘူလော့ကပြောပါတယ်။အာဖဂန်နစ္စတန်မှာရှိနေတဲ့နေတိုးတပ်ဖွဲ့အရာရှိတွေကတော့ရုရှားဟာတာလီဘန်ကိုထောက်ပံ့ကူညီပေးနေတယ်ဆိုပြီးဆွဆဲပြောဆိုပါတယ်။အာဖဂန်ရာရှိတွေကလည်း IS တွေခြေကုပ်ယူနေပြီဆိုတဲ့သတင်းဟာအကြမ်းဖက်အဖွဲ့ကဖြန့်ချီနေတဲ့မမှန်သတင်းတွေလို့ဆိုပါတယ်။အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီဝီကဒီအမေရိကန်ရဲ့ကိုလာတာလေကြောင်းတက်ခဲမှုအတွင်း IS ဆွေးရောက်ဖွဲ့ဝင်1600လောက်တည်ဆုံခဲ့ပြီးအဲ့ဒီထဲမှာထိပ်ပိုင်းကောင်းတာတချို့လည်းပါဝင်တယ်လို့အခုသတင်းပတ်အစောပိုင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။